ကိုသူသောရဲ့ခမရဲ့ညီကိုနိုင်စောလေးဖမ်းသွားတယ်ကြလို့အဲ့ဒါဟုတ်လား
ဟုတ်ကဲ့ကျွန်တော်ညီနိုင်စောကိုဒီကနေ့မှရှိလိုက်နိုင်ရမှဖမ်းသွားတယ်ဗ
ျဆိုတော့ဒီဖမ်းတဲ့တဲမှာဘယ်သူတွေပါလဲဗျဒီရဲတွေဖမ်းတာလားအရက်ဝတ်နဲ့တက်တက်ပဲဖမ်းသွားတာ
အရက်ဝတ်ကြီးအရက်20လောက်ရှိတယ်တက်ပြီးတော့အိမ်မော်ဝန်ဖမ်းသွားသူတကယ်ချင်းတယောက်အိမ်မှာသူကကွန်ပျူတာနဲ့စာသွားရိုက်နေတဲ့အချိန်မှာဝန်ဖမ်းသွားတာ
အဲ့တော့သူ့ကိုပဲခေါ်သွားလဲ
လည်းခေါ်သွားလဲဆိုတော့ကျွန်တော်မသိဘူးအခုလောလောဆယ်မှာကျွန်တော်တို့မိသားစုတွေကရန်ကုန်မြပိုင်းကရေတပ်မမှုရုံးကိုလိုက်တယ်လိုက်တဲ့အခါမှာမြပိုင်းကရေတပ်မမှုရုံးကသူတို့မသိပါဘူးလို့ပြောနေတယ
်။နောက်ဟိုနေ့ကဖမ်းခံလိုက်ရတဲ့အလို့သမားကောင်းဆောင်တွေရဲ့အခြေအနေရောအခုဘယ်လိုရှိလဲ
။ကိုရက်ကပါသွားတဲ့သူကကိုမျိုးမမင်းနဲ့ကိုနိုင်သေးလေးနဲ့ကအစ်စိန်ချောင်းထဲမှာဒီကနေ့သူတို့မိသားစုတွေတွေ့ခဲ့ရတယ်။
ဆိုတော့သူတို့ဘာမှုနဲ့ဖွင့်တာလဲ
။အဲငါကဝေးနေခင်ဗျာ။
တော့အဲ့နေရပဲလေဒီအလို့သမားတွေထဲမှာကိုနောင်နောင်နဲ့ကိုကြောက်ကြက်ဆိုတဲ့ခေါင်းဆောင်နှစ်ယောက်လည်းပါသွားတယ်ဆိုတာလေ။အဲ့ဒါသူတို့ကရော
သူတို့တွေကပြန်လွတ်လာပြီခင်ဗျာ၈ယောက်ပြန်လွတ်တဲ့နေရာမှာသူတို့ပါတယ်သူတို့ရန်ကင်းမြို့နယ်လက်ရှိရုံကိုခေါ်သွားတယ်တဲ့တညာလုံးသူတို့စစ်တွဲလုပ်တယ်ပေါ့နော
်အဲ့တော့ခုအစိုးရပေါ့ဗျာဒီဆန္ဒပြအလို့သမားများသိအောင်ဆိုပြီးတော့သတင်းထုတ်ပြန်ချက်ထုတ်တယ်ပေါ့ဗျာအဲ့ဒီကြေညာချက်နဲ့ပတ်သက်လို့ခင်ဗျားတို့ဘာများပြောချင်လဲခင်ဗျာ
ကြေညာချက်ထုတ်လိုက်တဲ့ကိစ္စတွေမှာမကန်ရေးသားတဲ့ကိစ္စတွေအများကြီးပါတယ်ဗျစိုက်ရုံရှိမှာအခုလက်ရှိအခြေအနေကိုကျွန်တော်တို့ကဖိတ်ဆိုပြီးတော့သတိစကားဖွင့်လာတယ်လို့ပြောတာလေအခုကနောက်တစ်ခုကကျတော့ဖောက်ကလိုဒီနဲ့ကော့ရှစ်အတဲကျုပ်စေုံကတောင်းဆိုမှုကကြေလည်သွားပြီးတော့စေုံနဲ့ပြန်လည်ဝင်ရောက်သွားပြီလို့ပြောတာလေနောက်တစ်ခုကကျတော့20ရက်နေအကင်းချစ်သွားခြင်းတော့ကရဲတပ်ဖွဲ့ဝင်တွေကိုကျွန်တော်တို့လူသမားတွေကဝင်ရောက်အရင်ဆုံးရိုက်တတ်တာပါဆိုပြီးတော့သူတို့တွေကပြောတာလေဗျအဲတကယ်ကကျွန်တော်အီလန်မြန်မာရှစ်မှာတပိတ်ကိုစုပေါင်းမှုရောဖွင့်လိုက်တာတော့မှန်တယ်စေုံရှိမှာအပေါင်းကဖိတ်ဆိုပြီးတော့ဖွင့်နေတာမဟုတ်ဘူးအရင်ကတည်းကလည်းစေုံကိုဖိတ်ဆိုထားတဲ့စေုံတစ်ခုမှမရှိဘူးကျွန်တော်တို့ကပေးဝင်တိုင်းလေကျွန်တော်တို့ဒီအလုပ်သမားတွေကစိတ်ရုံရှေ့မှာကျွန်တော်တို့နောက်အိတ်နေတယ်ကျွန်တော်တို့ကြော်သွားနင်းသွားရတယ်ဝင်သွားအဲ့လိုမျိုးတပိတ်သားတင်းနင်းသွားကျွန်တော်ဆန်ကဆော့ပြီးတဲ့နောက်ပိုင်းမှာလောကအပေါက်ဝရှိရတယ်အကုန်လုံးဖယ်ပေးလိုက်တယ်အဲ့ဒါတစ်ချက်ပေါ့နောက်တစ်ခုကကျတော့အခုလက်ရှိအခြေအနေကြီးကိုကော့ရှစ်နဲ့ဖောက်လို့ဒီကပြည်လည်မှုမရသေးဘူးဒါပေမဲ့အလုပ်သမားညီညာရေးမှူးချုပ်ဦးဝင်းရှင်ကအထက်ထဲမှာရှိတဲ့အလုပ်သမားတွေကိုတမကဖွဲ့ပြီးတော့သူကတပိတ်မောက်တဲ့အလုပ်သမားအယောင်ပြပြီးတော့သူကဝင်ညှိပြီးတော့လက်မှတ်ထိုးပြီးတော့အစိုးရရဲ့ညနေစာပေါ်သူကတင်လိုက်တာပြီးတော့နောက်တစ်ခုကကျွန်တော်ရဲတပ်ဖွဲ့ဝင်တွေကိုရိုက်နှက်တယ်ဆိုတဲ့ကိစ္စတွေမှာကျွန်တော်တို့အလုပ်သမားတွေကရဲတပ်ဖွဲ့ဝင်တွေကိုရိုက်နှက်တာတခုမှမရှိဘူးအရင်ဆုံးအီလိုင်းမှာအရှိမရှိနေတဲ့အလုပ်သမားတွေကိုရိုက်နှက်ပြီးတော့ကားပေါ်ဆွဲတင်နေတာသူတို့အလုပ်သမားတွေအားလုံးဝိုင်းပြေးလာတယ်အဲဒီမှာပြေးလာတဲ့အလုပ်သမားမျိုးသမီးတွေကိုရဲတပ်ဖွဲ့ဝင်တွေကရိုက်နှက်ပြီးတော့ဖမ်းဆီးတာကိုရက်ကွက်ကလူလူကမချေနဲ့လို့မမြင်ရဲ့လို့ဝင်ပြီးတော့ရက်ကွက်လူလူနဲ့ဖြစ်တာကျွန်တော်တို့ကမိုင်းနဲ့ဖြစ်တာအခုမှမရှိဘူ
းအဲ့တော့အခုဒီတပိတ်စခန်းတွေဆက်ရှိနေတယ်ဆိုတော့အခြေအနေကဘယ်လိုရှိလဲ
အခြေအနေကကျွန်တော်တို့ဒီမှာကပြဿနာဘာဖြစ်နေလဲဆိုတော့ toxic ဆေးရုံနဲ့ soft body ဆေးရုံနဲ့ကသူတို့ရဲ့သက်ဆိုင်ရာဆေးရုံရှိမှမဟုတ်တော့ပဲနဲ့ဒီမှာအင်းလည်းမြန်မာရှိမှလာပြီးတော့ဒါရောက်ပူပေါင်းပြီးတော့တပိတ်ဖွင့်နေအဲ့ဒီမှာအစိုးရအနေနဲ့က soft body နဲ့ toxic ဆေးရုံရှိမှတပိတ်စခန်းတွေမရှိတော့တဲ့အကြောင်းပြည်လည်သွားပြီလို့ပြောရတယ်အဲအခုအီလန်မြန်မာရှိမှလည်းရှိတယ်ကြောင့်အီလန်မြန်မာကိုပဲအဲသူတို့ကညှိနှိုင်းမှုထုတ်မယ်ဆိုပြီးတော့အစိုးရကကန့်လန့်နေရတယ်ရှိတယ်ဒီဘက်ကကျွန်တော်အလုပ်သမားတွေကလည်းအဲ၃ရုံလုံးဖြစ်နေတဲ့ကြေကနာခံစားနေရတဲ့ကြေကနာအားလုံးကအတူတူပဲဖြစ်တဲ့အတွက်ကြောင့်၃ရုံလုံးပါမှာညှိနှိုင်းမှုထုတ်မယ်ဆိုပြီးတော့အလုပ်သမားတွေကလည်းပြန်ပြီးကန့်လန့်နေရတယ်ဗျအ
ာနာဘနီယာရောဘာလာပြောသေးလဲခင်ဗျာ
ကြာပြောတာကတော့သွေးခွေတင်ဖို့တော့ပြောတယ်ဦးဇင်းအောင်ကျွန်တော်သွေးခွေနဲ့ပတ်သက်လို့သွားတင်လာပြီပေါ့နော
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုသူစောရဲ့အခုလို့ပြောပြတာ
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပဲပို့